မတရားစီရင်ရေးစနစ်ဟာနှစ်ပေါင်းများစွာစစ်အာဏာရှင်ရဲ့လက်ကင်တုပ်ဖြစ်ခဲ့တာကြောင့်ဒီမိုကရေစီလှုပ်ရှားမှုကိုပြင်းထန်ညှိနှိုင်းတဲ့ရန်တရားတစ်ခုလိုဖြစ်ခဲ့ပါတယ်။ရွေးကောက်ပွဲနိုင်သူအစိုးရဖွဲ့တဲ့စနစ်ကျင့်သုံးတော်လဲအကျင့်ဟောင်းကိုဆွတ်လွတ်ဖို့ကက်ခဲနေပုံရပါတယ်။ဒါကြောင့်တရားစီရင်ရေးကဏ္ဍတင်းဆောင်နေတာကိုပြန်လည်တက်မှတ်လာအောင်လုပ်ဖို့တရားလွတ်တော်ချုပ်ကိုတိုက်တွန်းကြောင်းလွန်ခဲ့တဲ့နှစ်မတ်လကပြည်သူ့လွတ်တော်မှာအဆိုးတင်သွင်းကြပါတယ်။ဒီလိုလောက်တာဟာတရားရုံးတို့ရဲ့ဂုံတိတ်ခါကိုတိုက်ခိုက်စေတဲ့မတိမဲ့မြင်ပြုမှုလိုဖြစ်နေကြောင်းတရားလွတ်တော်ချုပ်တရားသူကြီးတဦးဖြစ်တဲ့ဦးစိုးညွန့်ကတုံ့ပြန်ပါတယ်။တရားရုံးကိုဝေဖန်တာကိုမတိမဲ့မြင်မလေးမစွာလုပ်မှုအဖြစ်သတ်မှတ်တာဟာတရားဌာနဝန်ထမ်းတို့ရဲ့အချင်းတလိလိုဖြစ်နေပုံရပါတယ်။နောက်နှစ်လလောက်ကြာတော့ဒီလိုတုံ့ပြန်ပြောဆိုမိတာကိုခွင့်လွှတ်ဖို့ဦးစိုးညွန့်ကပြည်သူ့လွတ်တော်အစည်းအဝေးမှာတောင်းပန်ပြန်ပါတယ်။အခြေခံဥပဒေပုံမှန်302အရလွတ်တော်ကိုယ်စားလှယ်တွေကတရားလွတ်တော်ချုပ်တရားသူကြီးတဦးကိုဆွဆွဲပစ်တင်နိုင်တာကိုသတိရပြီးတရားစီရင်ရေးဌာနကိုဝေဖန်တာဟာမတိမဲ့မြင်ပြုရာမရောက်ကြောင်းရှင်းပြသွားတာပါပဲ
အကျင့်မြတ်တရားသူကြီးကိုဆွဆွဲပစ်တင်နိုင်အောင်အခြေခံဥပဒေကဖန်တီးထားတာဖြစ်ပါတယ်ဆွဆွဲပစ်တင်မှုဟာမှန်ကန်တဲ့အတွက်တရားလွတ်တော်ချုပ်တရားသူကြီးရာထူးမှာဆက်ပြီးထမ်းဆောင်ဖို့မသင့်လို့လွတ်တော်ကဆုံးဖြတ်ရင်အဲ့ဒီတရားသူကြီးကိုရာထူးရက်ဆဲဖို့သမ္မတကဆောင်ရွက်ရမယ်လို့အခြေခံဥပဒေမှာဖော်ပြထားပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တရားလွတ်တော်ကတရားသူကြီးတွေကိုလည်းလွတ်တော်အသီးသီးကဆွဆွဲပစ်တင်ပိုင်ခွင့်ရှိပါတယ်။တိုင်းပြည်နယ်တရားလွတ်တော်မှာတရားသူကြီး59ဦးရှိတဲ့အနေနဲ့အမျိုးသမီးက22ဦးသို့မဟုတ်40ရာခိုင်နှုန်းပါဝင်ပါတယ်သူတို့အောက်မှာခရိုင်တရားသူကြီး218ဦးနဲ့မြို့နယ်တရားသူကြီး989ယောက်ရှိကြောင်း139မျက်နှာရှိတဲ့2019ခုနှစ်တရားရုံးနှစ်စဉ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ
်နမဲအကြီးဆုံးအမှုကတော့မန္တလေးတိုင်းဒေသကြီးမဒရာမြို့နယ်အမျိုးသမီးတရားသူကြီးကိုအမှုစစ်ဆေးနေတုန်းရှစ်နေဦးရောဝင်းကဖနှတ်နဲ့ပြစ်ပောက်တဲ့လောက်ရဖြစ်ပါတယ်2017ကလေးကစတင်ခဲ့တဲ့အမှုဖြစ်လို့အမှုတက်တန်း6နှစ်အကြာမှာတရားသူကြီးဖနှတ်နဲ့အပေါက်ခံရတာဖြစ်ပါတယ်။တရားစီရင်မှုနှောင့်နှေးတာဟာတရားမျှတမှုကိုငြင်းပယ်ရာရောက်တယ်လို့ဥပဒေဆိုရရှိပါတယ်။နောက်နှစ်လအကြာ2019ဩဂုတ်လနေ့နေ့မှာမြန်မာနိုင်ငံတရားသူကြီးများအတွေ့တရားစီရင်ရေးကျင့်ဝတ်ဆိုတဲ့ဆက်ရှိမျက်နှာညွှန်ကြားလွှာကိုတရားလွတ်တော်ချုပ်ကထုတ်ပါတယ်။ရုပ်ပြဆင်းပြဖြစ်နေတဲ့မြမတရားခွင်ကိုအဖတ်ဆဲတဲ့သဘောဖြစ်တယ်လို့မြင်ကြပါတယ
်။တရားလွှတ်တော်ချုပ်နဲ့ပြည်နယ်နယ်တိုင်းတရားလွှတ်တော်14ခုရှိပါတယ်။သူတို့အောက်မှာခရိုင်နဲ့ကိုပိုင်အုပ်ချုပ်ဒေသတရားရုံး82ခု၊မြို့နယ်တရားရုံး330နဲ့အခြားတရားရုံး22ခုစုစုပေါင်း424ရုံရှိပါတယ်။တရားရေးအရာရန်1300နီးပါးမှာအမျိုးသမီးက53ရာခိုင်နှုန်းရှိပါတယ်။စည်ရေးစကြီစတဲ့တရားရုံးအမှုတန်း4400ကျော်ရှိပါတယ်။တရားရေးအရာတန်း630ကျော်နေရာလိလတ်နေတာကိုဖြည့်ဆည်းဖို့လိုပါတယ်။တရားလွတ်တော်ချုပ်တရားသူကြီးတဦးဟာတစ်နှစ်မှာ382မှုစီရင်ဆုံးဖြတ်ပြီးပြည်နယ်နဲ့တိုင်းအဆင့်မှာတရားသူကြီးတဦးဟာတစ်နှစ်ကို189မှုဆုံးဖြတ်ပါတယ်။ခရိုင်တရားသူကြီးတဦးကတော့တစ်နှစ်139မှုဆုံးဖြတ်ပြီးမြို့နယ်တရားသူကြီးကတော့တစ်နှစ်ကို482မှုဆုံးဖြတ်ကြောင်းသိရပါတယ်။တရားရုံးအဆင့်တိုင်းကိုရောက်လာတဲ့အမှုအရေးအတွက်ဟာတရားစီကြီးတူဦးစီရဲ့စွမ်းဆောင်နိုင်မှုပမာဏထက်ပိုများနေတယ်လို့သိရပါတယ
်။မြမတရားလွတ်တော်ချုပ်ကို2019မှာအမှုပေါင်း4000ကျော်ရောက်လာလို့တရားသူကြီးတူအမှု400ကျော်စစ်ဆေးကြောင်းသိရှိရပါတယ်။အမေရိကန်တရားလွတ်တော်ချုပ်ကိုရောက်လာတဲ့အမှုပေါင်းဟာနှစ်စဉ်9000လောက်ရှိပြီမဲ့နှစ်ရာခိုင်နှုန်းကိုသာတရားသူကြီး9ဦးကကြားနာတယ်လို့ဆိုပါတယ်။ဒီအရေးအတွက်တော့ပဲနိုင်နိုင်နင်းနင်းလုံနိုင်တယ်လို့ဆိုပါတယ်။တိုင်းမဲ့ပြည်နယ်တရားသူကြီး2ဦးကတစ်နှစ်215မှုလက်ခံစစ်ဆေးပြီးခရိုင်တရားသူကြီး2ဦးက150ကျော်အမှုလက်ခံစစ်ဆေးပါတယ်။မြို့နယ်တရားသူကြီးကတော့တစ်နှစ်အမှု900လောက်လက်ခံစစ်ဆေးပါတယ်။တိတ်ခါရှိရှိတာဝန်သိသိနဲ့တာဝန်တန်းဆောင်နိုင်ဖို့2018က2022အထိ9နှစ်မဟာဗျူဟာစီမံကိန်းကိုစတင်အကောင်အထည်ပေါ်နေပါလေ။တရားစီရင်ရေးဌာနဝန်ထမ်းတွေအရေးအသွေးတက်လာပြီးအမှုကိုအချိန်မီစစ်ဆေးဆုံးဖြတ်နိုင်ဖို့ မဟာဗျူဟာစီမံကိန်းကရည်ရွယ်ပါတယ်လက်ရှိအခြေအနေမှာလက်ခံစစ်ဆေးတဲ့အမှုနဲ့ဆုံးဖြတ်ချက်ပြီးတဲ့အမှုအရေးအတွက်ဟာတိတ်ကွာခြားလာတာမဟုတ်ပါဘူးတနည်းအမှု900လက်ခံစစ်ဆေးတဲ့မြို့နယ်တရားသူကြီးတဦးဟာ900နီးပါးဆုံးဖြတ်နိုင်တာကြောင့်96ရာခိုင်နှုန်းပြည့်စည်တယ်လို့ပြောနိုင်ပါတယ်ခင်ဗျာ